မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရပြင်ရေးဟာစိုးရိမ်စရာတွေရှိနေတာမို့အလွယ်တကူဖြစ်နိုင်ခြင်းမရှိသေးဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟယ်လေးကပြောပါရယ်မြန်မာနိုင်ငံအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့အထူးတလဲစောင့်ကြည့်နေတယ်လို့ကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်နေတယ်လို့လည်းပြောပါရယ်တပ်အမတ်ကြီးနီကီဟယ်လေးကို VOA သတင်းတာ Vincent Strayer တွေ့ဆုံမြင်းမြန်းထားတာကိုတင်ဆက်ပေးလိုပါရယ်ရှင်
2012 President Obama lifted the sanctions in Myanmar.
မြန်မာပြည်ဒီမိုကရေစီရရှိရေးတိုးတက်လာဖို့မျှော်လင့်ချက်တွေနဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူတန်းခတ်မှုတွေကို2012ခုနှစ်မှာသမ္မတ Obama ကတစိမ့်တစ်ပိုင်းအဖြစ်ပြန်လည်ရုပ်သိမ်းပေးခဲ့တယ်လေ။မြန်မာလူစုကလည်းဒေါ်အောင်ဆန်းစုကြည်ကိုမဲပေးရွေးချယ်ခဲ့တာပေါ့။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်ဩဂတ်လကတည်းကစပြီးတော့အခြေအနေတရကြုံလာရတယ်မြန်မာစစ်တပ်ကမောင်းထုတ်လို့လူတသန်းလောက်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးခဲ့ကြရတယ်လေအဲ့ဒီဒုက္ခသည်စခန်းကိုကျွန်မရောက်ခဲ့ပါတယ်ကလေးငယ်တွေနဲ့ကွဲကွာခဲ့ရတဲ့အမျိုးသမီးတွေရဲ့ဇာတ်လမ်းတွေကိုလည်းကြားခဲ့ရပါတယ်ကလေးငယ်တွေမှာထိတ်လန့်စရာရိတ်နဲ့ခံထားရတဲ့ဒဏ်ရာဒဏ်ချက်တွေကိုလည်းတွေ့ခဲ့ရပါတယ်ဒါတွေဟာတကယ်ကိုထိတ်လန့်စရာလူသားတွေရက်တည်မှုအတွက်အကြက်တဲဆိုးကြီးတစ်ခုပါအခုသူတို့အားလုံးဟာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေတွေကိုရောက်နေပါပြီဒီအကြက်တဲအခြေအနေဆိုးကြီးကိုကင်တွယ်ဖြေရှင်းပေးဖို့အတွက်ကုလသမဂ္ဂအနေနဲ့ဖြစ်စေအမေရိကန်ပြည်ထောင်စုအနေနဲ့ဖြစ်စေတခုခုဘာလုပ်ပေးဖို့ရှိပါလဲရှင်
It is one of the worst tragedies I think I've ever seen
I mean ဒီကိစ္စကကျမမြင်မှုသမျှတော့ကြေကွဲစိုးနှင်စရာအဆိုးဆုံးအခြေအနေတစ်ရပ်ပါမြန်မာပြည်မှာအခုဖြစ်နေတဲ့လူသားမျိုးနွယ်စုအလိုက်ရှင်းလင်းဖယ်ရှားခံရမှုအဖြစ်ပြက်စုံလုံးကိုကြည့်ရင်ချောက်မက်ဖွယ်ရကောင်းလာပါတယ်။ကလင်းငယ်တွေကိုမိဘုံနဲ့ပြစ်ထည့်တာတို့အမျိုးသမီးတွေအတ္တမပြုချစ်ခံရတာတို့မိသားစုအလိုက်တပ်ဖြတ်ခံရတာတို့ဒီလိုမျိုးဆိုးဆိုးဝါးဝါးနှိပ်စက်ခံရပြီးတော့စစ်တပ်ကနေသူတို့ကိုမောင်းထုတ်လို့အခုဆိုရင်ဒီဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံထဲရောက်လာတာပါ
So what can be done?
အဲ့တော့ဘာလုပ်ပြီးနိုင်မှာလဲ?
Well, I think a couple of things.
လုံဆောင်စရာတွေရှိပါတယ်။အခုဆိုရင်ပဲကုလသမဂ္ဂအတွင်းမှုကျုံးတဲ့ကျမတို့အတူလုံဆောင်နေတာရှိပါတယ်။အဲ့ဒီကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကိုတွားရောက်ပြီးတော့ဒီခြေလေးကိုသိရှိနိုင်ဖို့အတွက်အထူးကိုယ်စားလှယ်တူထားဖို့အတွင်းမှုကျုံးအနေနဲ့လုံဆောင်နေပြီလို့ထင်ပါတယ်။ကျမတို့အနေနဲ့စစ်တပ်ကိုလည်းပြင်းပြထန်ထန်ဖိအားတွေပေးထားပါတယ်။ဒါပေမဲ့လည်းကျမတို့မြင်ချင်တဲ့ပြောင်းလဲမှုတွေရှိမရှိဆိုတာတော့မသိရသေးပါဘူး။
They've got two Reuters journalists who are trying to report.
မြန်မာနိုင်ငံကရခိုင်ဒေသမှာဘာတွေဖြစ်နေလဲဆိုတာကိုသတင်းရေးဖို့စူးစမ်းခဲ့တဲ့ Reuters သတင်းသမားနှစ်ဦးကိုဖမ်းဆီးထားပါတယ်။သူတို့မိသားစုတွေရှေ့နေရှေ့ရက်နဲ့အချိန်အတော်ကြာတဲ့အထိပေးမတွေ့ဘဲထိမ့်သိမ်းထားပါတယ်။ဒီ Reuters သတင်းသမားတွေနဲ့ပတ်သက်လို့ရကုလသမဂ္ဂနဲ့ American ပြည်ထောင်စုကဘာတွေလုပ်ပေးနိုင်ပါမလဲ။သူတို့ကတော့ဒီအကျက်တဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းယူဖို့စူးစမ်းရင်းအဖမ်းခံခဲ့ရတာလေ။
There's a lot that we have to do.
ကျမတို့လုပ်စရာတွေအများကြီးရှိပါတယ်။ဒီသတင်းတောက်တွေကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့အတော်လေးအလေးထားပါတယ်။ကျမတို့တွေမကပါဘူး။တကဘာလုံးကပါသူတို့စောင့်ကြည့်နေတယ်ဆိုတာကိုသူတို့သိပါတယ်။ဒီဖြစ်ရပ်ကလုံးဝစိတ်ပျက်စရာပါ။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အခြေအနေတိုးတက်လာဖို့အမေရိကန်ပြည်ထောင်စုအနေနဲ့တင့်အတော်ကြာခဲကဆောင်ရွက်ခဲ့ပေမဲ့လို့ဒါကိုဆက်ပြီးတော့ကိုင်တွယ်ဆောင်ရွက်သွားရမယ်လို့ထင်ပါတယ်
။ Military sanctions on the military?
စစ်တပ်ပေါ်အရေးယူတန်းခတ်မှုတွေကိုထပ်လုပ်ဖို့ရောရှိပါသေးလား။
I think that we need to look at everything.
အခြေအနေရရကိုကြည့်ဖို့လိုမယ်လို့ထင်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးအစိုးရကိုဖြစ်စေစစ်တပ်ကိုဖြစ်စေဆက်ဆံရေးမှာပျော့ပြောင်းနေဖို့မလိုပါဘူး။သူတို့လုပ်ခဲ့တာတွေအတွက်တာဝန်ယူတာဝန်ခံဖို့လိုပါတယ်။ဒုက္ခသည်တွေအတွက်ဘေးကင်းလုံခြုံတဲ့နေရာတစ်ခုလှုပ်ပေးဖို့လိုပါတယ်။ဒုက္ခသည်တွေအနေနဲ့ကသူတို့နေရက်ကိုပြန်ဖို့အင်မတန်ကြောက်ရွံ့နေတဲ့အခါကျတော့ဒီနေရက်ပြန်ရေးကိစ္စတွေကအလွယ်တကူတော့မဖြစ်နိုင်သေးပါဘူး။အခုထိတိုင်အောင်ထိတ်လန့်ကြောက်ရွံ့ဖွယ်ရာတွေကလည်းဖြစ်နေနိုင်ပါတယ်။ဒါကြောင့်ပြန်ဖို့ရေးအစီအစဉ်တွေလုပ်မယ်ဆိုရင်တော့လှုပ်ဆောင်စရာအတော်များများရှိပါတယ
်။ One last question been ambassador
နောက်ဆုံးမေးခွန်းတစ်ခုအနေနဲ့ပေါ့နော်။တာဝန်ကြီးဖြစ်နေတာဝန်ယူခဲ့တာတနည်းရှိပြီပေါ့နော်။ကုလသမဂ္ဂဆိုင်ရာတာဝန်ကြီးတာဝန်ယူရတဲ့အပေါ်မှာကိုဘယ်လိုမြင်ပါသလဲ
။ I mean it's such a privilege.
ဒါဟာတကယ်ကိုကြီးလေးတဲ့တာဝန်ပါ။ဒီလိုတိုင်းပြည်အတွက်တာဝန်ထမ်းရတဲ့အပေါ်ဂုဏ်ယူကျေးဇူးတင်ပါတယ်။ဒါပေမဲ့ဒီလိုတိုင်းပြည်အတွက်တာဝန်ထမ်းပြီးကမ္ဘာကြီးကိုဘေးကင်းရေးရန်အောင်လုပ်ပေးနိုင်ရင်တော့တကယ်ကိုဂုဏ်ယူကျေးဇူးစရာကောင်းပါတယ်။
Frustrating because I mean when I look at Myanmar I mean I want to do something
new. Amulu Amia ဖြစ်ရတဲ့အခြေအနေရောရှိပါသလားရှင်။ကျမဆိုလိုတာကမြန်မာနိုင်ငံလိုအခြေအနေမျိုးကိုကြည့်ပြီးတော့ငါတခုခုလှုပ်ပေးခဲ့ရရင်ကောင်းမလားဆိုပြီးတော့ကိုမစဉ်းစားမိဘူးလားရှင်။ဒီလိုပြဿနာအကျက်တွဲတွေကိုကြည့်ပြီးတော့ဘာမှလည်းလှုပ်ခွင့်မသာတဲ့အခြေအနေဟာတန်မတ်ကြီးအတွက်အတော်ကိုတန်မတ်ကြီးတွေအတွက်အတော်ကိုခက်ခဲမယ်လို့ထင်ပါတယ်။
I think that's been the hardest part.
ကမ္ဘာ့နေရာအနှံ့မှာလူအတော်များများအခုလိုခံစားနေရတာကိုကြည့်နေရတာအခက်အခဲဆုံးအပိုင်းလို့ထင်ပါတယ်။ဒါကိုတခုခုလုပ်ပေးချင်ပါတယ်။ဒါပေမဲ့လည်းအချိန်တိုအတွင်းမှာလုပ်လို့တော့မရပါဘူး။ဒါဟာတကယ်ကိုအခက်အခဲဆုံးအခြေအနေပါ။
Ambassador, thank you. Hope you come back.
Okay, thank you.
က
ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကေဟယ်လီနဲ့တွေ့ဆုံမျက်မြင်ချက်ကိုနားဆင်ခဲ့ကြရတာပါရှင်။